အာဖရိကနိုင်ငံများတမကကစစ်အာဏာသိမ်းထားတဲ့နိုင်ဂျာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကခေတ္တရပ်ဆိုင်ထားလိုက်ပါတယ်။ဒီချိန်မှာပဲနိုင်ဂျာနိုင်ငံရဲ့အနောက်တောင်ဘက်တီလာဘယ်ရီဒေသမှာအစ္စလမ်ဂျီဟတ်ဝါဒီတွေကိုစစ်စီရေးဆင်နွှဲနေတဲ့နိုင်ဂျာတပ်ဖွဲ့တွေကိုတတိယနေ့ညကချုံခိုတိုက်ခိုက်ခဲ့တဲ့အတွက်စစ်သား၁၂ယောက်သေဆုံးသွားတဲ့အကြောင်းနိုင်ဂျာရုပ်မြင်သံကြားကကြေညာလိုက်ပါတယ်။ဂျီဟတ်ဝါဒီတွေကိုနိုင်ဂျာစစ်တပ်ကစစ်ဆင်နွှဲနေခဲ့တာ၈နှစ်ရှိခဲ့ပါပြီ။ဇူလိုင်လ26ရက်သမ္မတမိုဟာမက်ဘဇူမ်ကိုအာဏာသိမ်းဖြုတ်ချလိုက်ပြီးကလေးကဆိုလို့ရှိရင်အနည်းဆုံးစစ်သား29ယောက်တိတ်ဆုံးခဲ့ပြီဖြစ်ပါလေစစ်တပ်ကအာဏာသိမ်းရတာဟာတပုံတွေကိုသမ္မတဘဇူမ်ကနှိမ်နင်းဖို့ပြက်ကွက်တာကြောင့်လို့အကြောင်းပြထားပါတယ်အဲဒီလိုအာဏာသိမ်းတဲ့အတွက်အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ ECOWAS ကနိုင်ငံတိုင်းကကိုပိတ်ဆို့အရေးယူလိုက်ပြီးစီးရေးရဝေရောက်ဆက်ဖက်ဖို့လည်းဆုံးဖြတ်ထားပြီးဖြစ်ပါတယ်တန်မာရေးကျူပန်ချက်တွေမအောင်မြင်တဲ့အဆုံးမှာအဲဒီလိုစီအေးနီလန့်ကိုတုံးမယ်လို့ ECOWAS ကနောက်ပိုင်းမှာထပ်ပြောထားပါတယ်။အာဖရိကနိုင်ငံများတပ်မကကတော့တပ်တွေချထားတဲ့အတွက်ဖြစ်ပေါ်လာမဲ့စီးပွားရေးလူမှုရေးနဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုအကဲဖြတ်ပြီးပြန်လည်အစီရင်ခံဖို့အာဖရိကတပ်မကရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီကကော်မရှင်ကိုပြောထားတဲ့အကြောင်းထုတ်ပြန်ပါတယ်။